အစိုးရရဲ့လက်ထက်ပထမဆုံးကျင်းပမယ့်တရုတ်နှစ်သစ်ကူပွဲတော်ကိုရန်ကုန်တိုက်အစိုးရရဲ့ခွင့်ပြုချက်နဲ့ရန်ကုန်တရုတ်တန်းမှပြင်ဆင်နေကြပါပြီ။တရိတ်ဆန်တွင်လည်းအမှတ်အသားပြုထားတဲ့တရုတ်ရိုးရာပြက်ကလေးရဲ့ရာသီခွင်12ခုမှာမြောက်နှစ်ကုန်ဆုံးပြီးကျက်နှစ်ကိုကူပြောင်းတော်မှာပါ။ကျက်နှစ်ဟာအလုံးစုံကန်ကောင်းစေတဲ့နှစ်အဖြစ်ယူဆပါတယ်။ရန်ကုန်မြို့မှာတရုတ်နှစ်သစ်ကူပွဲတော်ပြင်ဆင်နေကြပုံကိုကိုထက်အောင်ခန့်ရဲ့တင်ပြချက်နားဆင်ကြရအောင်ပါရှင်
။ဇူဝတ်တလက်ထက်မှာပထမဆုံးကျင်းပတဲ့တရုတ်နှစ်သစ်ကူပွဲတော်ကိုတော့ရန်ကုန်တိုင်းစိုးရရဲ့ခွင့်ပြုချက်နဲ့ရန်ကုန်မြို့မှာရှိတဲ့တရုတ်လူမျိုးအသင်းအဖွဲ့တွေကစုပေါင်းပြီးတော့ကျင်းပတာဖြစ်ပါတယ်။ရန်ကုန်မြို့လေကတရုတ်တန်းလမ်းမပေါ်မှာမိဘုံအလှဆင်တာတွေစတုဒီတာကျွေးမွေးတာတွေပြုလုပ်ပြီးစီကားတိုက်မြတ်စွာကျင်းပသွားမှာလည်းဖြစ်ပါတယ်။အခုလိုပထမဆုံးချိန်နှစ်သစ်ကူပွဲကျင်းပနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတရုတ်ကုန်တယ်များအသင်းကအလုံးမှုဆောင်ဦးလာမင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဒီတရုတ်ကုန်တယ်ကြီးအသင်းရဲ့ဖူကျက်အတင်းရင်ကွမ်တုံအတင်းရင်ယူနာအတင်းရင်ကယ်ဆယ်ရီအတင်းရင်ငါးတင်းပေါင်းပြီးတော့တရုတ်တန်းမှာဒီမိဘုံသွန်းနာတို့လောက်ပါတယ်နော်နောက်ပြီးလို့ရှိရင်ကျွန်တော်တို့နှစ်ကူ28ရက်နေ့မနေ့ကြာလို့ရှိရင်ကျွန်တော်တို့ကအဲ့ဒီမန္တတိငါးခုလောက်ထားပြီးတော့အဲ့ဒီမှာပျော်ပွဲရှင်ပွဲလုပ်တယ်နောက်ပြီးလို့ရှိရင်သတုဒီတာကျွေးမွေးပါတယ်
တရုတ်ရိုးရွာမှာရာသီခွင်12ရာသီရှိပြီးတော့ရာသီခွင်တိုင်းကိုကလစ်ဆန်များနဲ့ကိုစားပြုကြပါတယ်။ဇန်နဝါရီလ28ရက်နေ့ကစလို့တရုတ်ရိုးရွာကျက်နှစ်ကိုစတင်ဝင်ရောက်တော့မှာဖြစ်ပါတယ်။ကျက်နှစ်ဟာလုံးစုံကံကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တရုတ်လူမျိုးတွေကယူဆကြပါတယ်။ခုလိုကံကောင်းတဲ့ကျက်နှစ်မှာစီကားတိုက်မြစ်စွာကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းကိုဥလာမင်းကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့တရုတ်အနေနဲ့ကတော့ဒီကျက်နှစ်ကတော့ကောင်းတဲ့နှစ်ခေါ်လာပေါ့ဗျာအားဒီဥစ္စာအားကျွန်တော်တို့ကတော့ဒီခါတိုင်းနှစ်နဲ့မတူအောင်အားဒီနေ့ဒီပွဲတော်ကြီးကိုအားပထမအချိန်ဖြစ်တဲ့အတွက်အားစီစီကားကားနဲ့တိုက်တိုက်မြဲမြဲဖြစ်အောင်လို့တော့အားလာဝိုင်းပြီးတော့ကြိုးစားပြီးတော့အကုန်လုံးဆောင်ရွက်နေတယ်နော
်ယင်းတွေကနဲ့မတူကျင်းမခွင့်ရတယ်တရုတ်နဲ့တကူပွဲတော်မှာတော့ငကားကလှပြိုင်ပွဲနေနေလဲဖြောပြီးသွားမှာဖြစ်ပါတယ်နဂါကလဖွဲ့ရရဆိုရင်တရုတ်နှစ်ကူမတိုင်ငရေကကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြပါတယ်နဂါကအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရီလုံနဂါအဖွဲ့ကအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကိုစိုးတူအောင်ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ငယ်လုံးတည်းကတခါမှမတွေ့ဘူးရတဲ့ပုံစံမျိုးကိုကျွန်တော်မြင်ရတာဆိုတော့အရင်ကဝမ်းတာမိတယ်အရင်လည်းအအောင်မိတယ်ကျွန်တော်ငယ်ငယ်လေးတည်းကကျွန်တော်ဒီလာတာမှာပဲကြည်လာတာပဲဒါပေမဲ့အခုချိန်ထိတခါမှမမြင်ခဲ့ရဘူးဒီလိုပုံစံမျိုးဒီလိုမြင်ကွင်းမျိုးပေါ့အခုဆိုရင်ကျွန်တော်တို့ဒီဗမာနိုင်ငံကဒီ China Town ရအရင်ကစီကားရဲ့ပြန်တော့တခုကျွန်တော်တို့တရုတ်ပြည်ကတရုတ်တန်းလိုမျိုးပဲမိဘုံနေနေဆိုတော့အရင်လဲအခု28ရက်နေ့လောက်တော့တော်တော်စီပါကျွန်တော်သိတယ်ခ
င်ဗျမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတန်မတ်ကြီးကလည်းမြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေကိုလည်းချက်နှစ်မှာစီးပွားလက်လာပါတိုးတက်ပြီးဆော့ဆော့ရရအဆင်ပြေချုံးဝင်ပါစီလို့လည်းစုမုံကောင်းတောင်းခဲ့ပါသေးတယ်ခင်ဗျ